ရေလွှမ်းမိုးမှုဖြစ်နေတဲ့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတွေကရေဘေးဒုက္ခသည်တွေကိုကူညီဖို့88မျိုးဆက်နဲ့အမှုပညာရှင်တွေပူးပေါင်းပြီးအလှူငွေကောက်ခံနေတာဒီကနေ့မနက်ပိုင်းတွင်အလှူငွေ3300နီးပါးလောက်ရရှိခဲ့ပါတယ်မနက်ပိုင်းမှာတောင်းကလာပါမြို့နယ်ပရိသတ်ဈေးတဝိုက်မှာအလှူခံခဲ့တာဖြစ်ပြီးနေ့လယ်ပိုင်းမှာယူဇနာပလာဇာနဲ့လှယ်ဒန်းဈေးဘက်မှာအလှူငွေကောက်ခံနေတာဖြစ်ပါတယ်ရှိပေးဒုက္ခကိုပြည်သူချင်းချင်းငွေအားစိတ်တက်အားနဲ့ကူညီရဆိုတဲ့အားပေးမှုရအောင်အခုလိုလူတွေကြားထဲမှာလိုက်လံအလှူခံတာဖြစ်တယ်လို့88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူဖွဲ့စည်းကဦးမင်းကိုနိုင်ကပြောပါတယ
်ကျွန်တော်တို့ကလူထုကြားထဲစင်းမကိုဖြစ်မယ်ဘာကြောင့်လဲဆိုတော့ပြည်သူချင်းကူညီရတဲ့အခြေအနေကိုကျွန်တော်နံပါတ်1ပေါ်လင်းစေခြင်းနဲ့နောက်တစ်ခုကငွေနဲ့ရုပ်ဝတ္ထုကြီးပဲကျွန်တော်မျှော်လင့်တာမဟုတ်စိတ်ကိုပါကျွန်တော်အလှူခံတာဘာကြောင့်လဲဆိုတော့ဒီမှာမြင်တွေ့သွားတဲ့သူတွေဟာတယောက်ဒုက္ခတယောက်ကိုငါတို့အချင်းချင်းပဲရိုင်းပေးရမယ်စောင့်ရှောက်ရမယ်လူမျိုးဘာသာမခွဲဘဲနဲ့စောင့်ရှောက်ရမယ်ဆိုတာကိုအဲ့ဒီဟာကခလေးတွေအစားအခုရတယ်ဗျာဆိုတော့ကျွန်တော်တို့ကတယောက်နဲ့တယောက်လူအဖွဲ့စည်းခြင်းမှာအပြန်လန်စောင့်ရှောက်ရတယ်ဆိုတာကိုလည်းကျွန်တော်တို့ပြခြင်းတယ်နောက်တစ်ခုကကြတော့လက်ရှိအစိုးရအနေနဲ့လုံနိုင်တဲ့ပမာဏကတိတ်နေတယ်လူတွေရဲ့အားကိုးယုံကြည်မှုကဒီလောက်နဲ့ဆိုရင်အလုံးမဖြစ်ဘူ
းဒီနေ့ဖြစ်နေတဲ့ရေဘေးဒုက္ခဟာမြန်မာနိုင်ငံသားအလုံးရဲ့ဒုက္ခလို့မှတ်ယူရမှာဖြစ်ကြောင်းအလူငွေကောက်ခံမှုမှာပါဝင်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
ကျမတို့တနိုင်ငံလုံးဒုက္ခရောက်နေတယ်အဲ့တော့တနိုင်ငံလုံးရဲ့ဒုက္ခကကျမတို့ရဲ့ဒုက္ခပဲဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ပြည်သူလူထုအနေနဲ့ပူးပေါင်းပြီးတော့ဒုက္ခကိုမျှဝေခံစားတတ်တဲ့စိတ်ကလေးပေါ့နော်ကိုချင်းစားတဲ့စိတ်ကလေးကိုလည်းကျမဒီနေရာမှာလူထုစီကဒါရချင်ပါတယ်ဒါကြောင့်မလို့ကျမတို့ဒီလိုရည်ပဲချက်နဲ့ပေါ့နော်ငွေကြီးကနည်းတယ်များတယ်ပဋ္ဌာဏမထားပဲနဲ့ပေါ့နော်လူထုရဲ့စာနာရိုင်းပေးမှုဂရုဏာကိုပါကျမတို့ရယူပြီးတော့ဒီအစီအစဉ်လေးမှာပူးပေါင်းပါဝင်တာပါ
အလူငွေလိုက်လံကောက်ခံရမှာဥဆောင်ပါဝင်ခဲ့တဲ့အမှုပညာရှင်ဦးစင်ဝိုင်းကရေဘေးဒုက္ခဟာတမျိုးသားလုံးရဲ့အရေးဖြစ်တယ်လို့ပြောပါတယ်
ကျွန်တော်မြန်မာနိုင်ငံတော်ဝန်လုံးမှာဖြစ်နေတဲ့ရေဘေးဒုက္ခဆိုတာအခုကနိုင်ငံတော်အဆင့်ရောက်နေပါပြီတမျိုးသားလုံးအဆင့်ရောက်နေပါပြီအဲ့တော့ကျွန်တော်တို့ကဘယ်အဖွဲ့အစည်းနဲ့မဆိုပါတော့ပူးပေါင်းပါဝင်ပြီးကိုယ်နိုင်ငံကိုယ်လူမျိုးကိုယ်တိုင်းရင်းသားကိုယ်ပြည်သူတွေရဲ့ရောက်နေတဲ့အဒီဒုက္ခကိုဝိုင်းဝန်းပြီးတော့ပံ့ပိုးဖို့ပါဝင်ခဲ့တာဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့နိုင်ငံသားများကျွန်တော်တို့ပြည်သူများအနေနဲ့လည်းမိမိတတ်နိုင်သမျှတွေမျိုးမိမိညီကိုမောင်နှမမိမိအမိဖမိမိသားသမီးတွေလို့သဘောထားပြီးတော့ပဲကိုတတ်နိုင်တဲ့လှုပ်အားဖြစ်လှုပ်အားငွေကြေးဖြစ်ငွေကြေးရုပ်ဝတ္ထုပစ္စည်းဖြစ်ရုပ်ဝတ္ထုပစ္စည်းအလုံးဝိုင်းဝန်းကူညီပံ့ပိုးပေးကြပါလို့လေးလေးဆဆနဲ့မြတ်တာရက်ခံပါတယ
်ရေဘေးတဲ့ဒုက္ခတွေတွေကိုကိုမိသားစုလို့သဘောထားပြီးတတ်နိုင်တဲ့ဘက်ကပါဝင်ကူညီဖို့နှုပညာရှင်တဦးဖြစ်တဲ့ချစ်သူဝေကလည်းလဲတန်းစင်းနာမှာအလူခံရင်အခုလို့ပြောပါတယ်
ထရီဇာတို့ကပြည်သူတွေကပြည်သူတွေပါပဲအဲ့တော့ပြည်သူတွေဒုက္ခရောက်နေရောထရီဇာတို့အရေးလို့မိသားစုအရေးလို့ထရီဇာတို့ပါဝင်တာပါတပြေတည်းနေတရေတည်းတောက်ကြတဲ့ပြည်သူတွေကမိသားစုတွေပါပဲအဲ့ဒါကြောင့်မလို့ကိုယ့်မိသားစုတွေဒုက္ခရောက်နေတာကိုအေးအေးဆေးဆေးအိမ်မှာမနေဘဲနဲ့တတ်နိုင်တဲ့ဘက်ကပေါ့လူခွန်အားနဲ့တတ်နိုင်တတ်နိုင်ငွေအားနဲ့တတ်နိုင်တတ်နိုင်စိတ်သက်ခွန်အားလေးပဲပေးနိုင်ပေးနိုင်ကူညီပေးကြပါလို့ထရီဇာမြတ်တရခံပါတယ်
ရေဘေးအသင့်ဒေသကပြည်သူတွေအတွက်ရပ်ဘတ်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီတွေပြည်ထိုင်တအဖွဲ့စည်းတွေလူငယ်ဖွဲ့တွေစတဲ့အလှူရှင်တွေကတွားရလှူဒန်းကြပေမဲ့လည်းရေဘေးအသင့်ဒေသတွေဟာများပြားလာတာကြောင့်လိုအပ်ချက်တွေရှိနေစေဖြစ်ပါတယ်ရေဘေးအသင့်ဒုက္ခသည်တွေအတွက်စိုင်းမာရှိတဲ့အပိုပစ္စည်းတွေကိုလှူဒန်းလိုက်တယ်လို့ပြည်သာဈေးကဈေးတဲ့တူကပြောပါတယ်
ရေဘေးအသင့်အတွက်ဒါကတော့စိုင်းကပေါ့ကွာတစ်နှစ်တစ်ခါရောင်းလို့ကြံတဲ့ပစ္စည်းလေးတွေပေါ့နော်အခုအခိုက်ကြုံတာနဲ့အကုန်လှူပလိုက်တယ်ဒါဈေးကို88အဖွဲ့လာတာကြုံရင်းနဲ့ဆိုင်ကရှိတာလေးတွေထုတ်ပြီးတော့လှူလိုက်တာပ
ါမင်းကပုဂ္ဂလိကကျောင်းနေဖြစ်တဲ့ ILBC နဲ့ YIS ကျောင်းနေကရေဘေးအတွက်88အဖွဲ့ထံစက်ငွေ413သိန်းလှူဒန်းခဲ့ပါတယ်ရှင်